အင်းဒီနိုင်ငံတွေကိုတွားရောက်လုလုပ်နေကြတဲ့မြန်မာရှုထောင့်အလုပ်သမားတွေအနေနဲ့ရတင်ရတိုက်တဲ့လောက်ခလာစာကိုတောင်းပွင့်မွင့်လင်းလင်းမတောင်းရဲပဲဖိနှိပ်ခံဘဝနဲ့ပတ်စံခက်ခက်ခဲခဲရှာဖွေရတဲ့ဘဝတည်ယုံမှန်ကိုလူအများသိရှိဖို့လိုအပ်တယ်လို့ရုပ်ရှင်ဒါရိုက်တာတဦးဖြစ်သူကိုတင်ဝင်းနိုင်ကပြောပါတယ်ထိုင်းနိုင်ငံရောက်မြန်မာရှုထောင့်အလုပ်သမားတွေရင်ဆိုင်နေရတဲ့နေ့စဉ်ဘဝအခက်အခဲတွေကိုရိုက်ကူးထားတဲ့ In Exile ပြည်ပြည်ဆိုတဲ့အမှတ်တမ်းရုပ်ရှင်ကားကိုအမေရိကန်ပြည်ထောင်စု Massachusetts ပြည်နယ် Boston မြို့ကနိုင်ငံတကာရုပ်ရှင်ပွဲတော်မှာမတ်လ9ရက်နေ့မှာကြာတာတော့မှာပါဆက်သွယ်မြင်ရထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
တန်ဃာတော်တွေဦးဆောင်တဲ့2000ရွှေဝါရောင်ဒေါ်လာရေးအတွင်းဗီဒီယိုမှတ်တမ်းရိုက်ကူးခဲ့တာကြောင့်ထောင်လန်းကြီးတွေရဲ့လိုက်လံစောင့်ကြည့်ခြင်းခံရပြီးနောက်မှာထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ဒါရိုက်တာကိုတင်ဝင်းနိုင်က In Exile ပြည်ပြည်ဆိုတဲ့ဒီမှတ်တမ်းရုပ်ရှင်ကိုရိုက်ကူးပြတဲ့အကြောင်းနဲ့ပတ်သက်လို့ပြောလာပါတယ
်ဒီမှာဒီ2000ရွှေဝါရောင်နဲ့ပတ်သက်ပြီးတော့တကယ်ချင်းအဆန်းခံရတော့ကျွန်တော်ကရှောင်းတင်းကြီးနဲ့ထိုင်းနိုင်ငံမှာဆောက်ဝင်သွားတယ်။ဆောက်ဝင်တဲ့အချိန်မှာပဲမင်းဆောင်မှရှိတဲ့ဒီဖြူပြောင်းလူကမာတွေတွေ့ရပေါ့နော်။သူများနဲ့များသွားပြီးတော့ဟိုလုပ်ကင်နေရတဲ့ဘဝတွေဒီကိုယ်နိုင်ငံမှာဆုံးရှုံးနေတဲ့လူအရင်းတွေအဲ့ဒါတွေတွေ့ပြီးတော့ကျွန်တော်ကရုပ်ရှင်ရိုက်ချင်တဲ့စိတ်ဖြစ်ပေါ်လာတယ်။
အဲ့တော့ဒီဇကားကိုထိုင်းနိုင်ငံရဲ့ဘယ်ဒေသတွေမှာအဓိကထားရိုက်ဖြစ်တာပါလဲ
။မင်းဆောင်တက်ပြိုင်ကဖူခရော့ဆိုတဲ့ကျေးရွာလေးမှာရှိတဲ့ဒီဆက်ယူရေးနဲ့ပတ်သက်ပြီးတော့ရွှေကြောင်းလာတဲ့လူကမာတွေကိုအခြေခံပြီးလိုက်ကြတာပြ။အင်းဝင်တော့ကောင်းတာကသူကမျက်စိနဲ့တိုင်းကျွန်တော်နိုင်ငံတွေပေါ်မှာရွှေကြောင်းလူကမာတွေနဲ့လောက်ကြတယ်။လုံးဝဟိုတရားဝင်မှုံတင်လာလို့လို့မရဘူး။ဆိုတော့သူတို့ကဘာဖြစ်လဲဆိုတော့အလုံးရှင်ကြီးရဲ့ဟိုခြေထောက်ကိုခံရတယ်။အလုံးရှင်ကြီးကနေတော့မမသက်သက်မပေးဘူးဆိုတော့သူကတောင်းလို့နားမလဲဘူး။ကိုယ့်ခုရင်းကိုတောင်းဆိုဖို့သူတို့မသိကြဘူး။ကြောက်ကြတယ်။အဲ့ဒါဒီကြိုးပြရတဲ့အခါမှာကျွန်တော်တို့ရဲ့ခံစားချက်ကကျွန်တော်တို့နိုင်ငံမှာလည်းပို့ထုတ်တဲ့ဆိုရအောင်ကြောက်ကြရခင်ဗျာ။ဆိုတော့ဒီရွှေကြောင်းလူသမားတွေကလည်းခင်ဗျားနိုင်ငံမှာနေရတဲ့အချိန်မှာသူတို့ရဲ့ဘဝတွေလုံခြုံမှုမရှိဘူး
။ဆိုတော့ရုပ်ရှင်ဇာတ်ကားကမတ်လ9ရက်ဘော့စတန်မှာပြမယ်သိရပါတယ်။အဲ့တော့ဒီအမေရိကကိုကိုတင်ဝင်နိုင်လာဖြစ်ပါလား
။ကျွန်တော်ကဟိုအချို့အကြောင်းဆက်တွေကြောင့်ကျွန်တော်အမေရိကကိုတော့ဒီကောမလာဖြစ်ပါဘူးခင်ဗျာ။အစီအစဉ်တွေကလည်းပါတယ်။နောက်တစ်ခုကကျွန်တော်ကလည်းဟိုလာဖို့အဲ့ဒီအပိုင်းမှာအလုပ်ကဒီမှာမပြတ်ဘူးဖြစ်နေတယ်။
အဲ့တော့အချားရောဒီရုပ်ရှင်ရိုက်တဲ့စီမှာရောအခက်အခဲတွေရောရှိခဲ့သလား
အခက်အခဲရှိတာတော့အခက်အခဲကအများကြီးပဲဟိုကျွန်တော်ကိုယ်တိုင်ကလည်းခိုင်းမနေရဆိုတော့တရားဝင်နေရမှာမဟုတ်လေကျွန်တော်နေတဲ့မြေဆောင်နေသွားရိုက်နေခုကနေကြားထဲမှာကဖြည့်ပြင်းအများကြီးပဲခိုင်းရတယ်လည်းခိုင်းစီရတယ်များတော့ဆိုတော့ကျွန်တော်မှဟိုအဲ့ရရိုက်ကူးသွားဖို့လာဖို့တကတော်တော်ကိုစိုးစားခဲ့ရတာပေါ့နော်နောက်တစ်ခုကကျွန်တော်ကိုထုတ်လုပ်ပေးတဲ့ပရိုဂျက်စာလည်းအရင်ဒီရှာနိုင်ပြီးတော့ကျွန်တော်တို့ကဒီဘာကျက်မရှိဘဲနဲ့ဒီရုပ်ရှင်ကိုစပြီးတော့ထူတာပြီးလိုက်ခဲ့တယ်။နောက်ပြီးဆုံးဒီရုပ်ရှင်ဖြစ်မြောက်လာပြီးတော့ဒီ editing line မှာဆိုလို့ရှိရင်ဒီ edit ဆက်ပြီးတဲ့ Melody Sample ဆိုတာကဩစတြေးလျက editor ဒီရုပ်ရှင်ကားတွေကိုဆက်ပြီးမှဆိုလို့ရှိရင်ကျွန်တော်ပတ်သက်နေအများကြီးပြရမှာ။ဒါပေမဲ့သူကပတ်သက်တဲ့ဂျာမန်ယူပေးတဲ့ကျွန်တော်ရုပ်ရှင်ကိုပြီးအောင်ဆက်ပေးခဲ့တယ်ပေါ့နော်။အဓိကတော့ဒီကျွန်တော်ရိုက်ပြီးတဲ့အချိန်နဲ့ထွက်တဲ့အချိန်မှာ9မိနစ်လောက်ကြာသွားတယ်ဗျာ။
92မိနစ်ကြာတဲ့ PP မှတ်တမ်းရုပ်ရှင်တွေကမြန်မာရှုပြောင်းအလို့သမားတွေရဲ့ရင်ခွင့်နံတွေကိုအမည်သောအဖြစ် YouTube မှာတင်လာတဲ့ရုပ်ရှင်ဇာဝင်ငန်းတချို့မှာကြားရပါတယ
်။ဖေးရတဲ့ဒီမှာနေတယ်။ဒီမှာ6လုံးကြီးတက်လာရှိတယ်။ဒီစိတ်တူလာရင်6လုံးကြီးတက်လာတဲ့9လုံးကြီးတက်လာပြီးလွယ်ပြီးအလားလှဲနေပြီ။အကောလုံးစသရတတိထားနေရတာ။ဒီဒီမှာလောရတာမလွယ်ဘူး။ကြောင်ဒီနဲ့စားလေးတက်လာနားတော့နေတယ်
။ခိုင်းပြစ်တာတနတ်နဲ့တိုင်းတိုင်းကိုမချက်ကြောက်ကမခင်ရပြစ်တာယောက်ျားလည်းပြန်ပြောတာပေါ့နော်။အုံးဒီမှာကူကထွက်တယ်။ကြောက်ကဒီရပြစ်တာအုံးမပေါ်ပို့ထွက်သွားတယ်။အဲ့လိုစိတ်ထဲကိုတက်စီနေအောင်တက်စီနေအောင်ညှိုးခါတက်လာမှန်းချက်
။ဒါတကူတင်ဝင်းနိုင်ဟာ2005ခုနှစ်ကတည်းကရန်ကုန်ရုပ်ရှင်ကျောင်းမှာကျောင်းသားတူဖြစ်ခဲ့ပြီးအခုအဲ့ဒီကျောင်းမှာပဲရိုက်ကူးရင်းကြီးပြအဖြစ်တင်ကြားပေးနေပါတယ်။အခုအချိန်ထိအမှတ်တမ်းရုပ်ရှင်တွေဆက်လက်ရိုက်ကူးနေပြီးအဲ့ဒီတည်းကတန်ခါတွေအကြောင်းရိုက်ကူးတဲ့ The Monk ဆိုတဲ့ရုပ်ရှင်ဇာတ်ကားဟာချက်ဒီလူသမားနိုင်ငံမှာပြုလုပ်တဲ့ရုပ်ရှင်ပွဲတော်မှာဆုနှစုစုကူးရရှိခဲ့မှုပါလေခင်ဗျာ